ိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာဟာဒီလကောမှာအစိုးရတည်အဖွဲ့နဲ့ဒီဝန်ကြီးချုပ်အဖြစ်ကျန်းသက်စွာကြီးဆုံးမှာဖြစ်ပေမဲ့သူ2014ခုနှစ်မှာအာနာသိန်းလုံကသတိပြုခဲ့သလိုထိုင်းနိုင်ငံအတွင်းစီးလုံးညှို့မှုကိုတော့တွေ့ရဦးမှာမဟုတ်ဘူးလို့လေ့လာသူတွေကပြောပါတယ်ပရယုတ်ချန်အိုချာအနာသိန်းစင်ကသူ့အနေနဲ့ထိုင်းလူမှုအဖွဲ့အစည်းမှာတည်ရှိနေတဲ့အကွဲပြဲကိုကုစားမယ်လို့ဆိုခဲ့ပေမဲ့ထိုင်းစစ်တပ်ကလည်းကြာအာနာအုပ်ချုပ်ပြီးထိုင်းအဖွဲ့အစည်းထဲမှာအကွဲပြဲကရှိနေစေဖြစ်တဲ့အပြင်ပရယုတ်အိုချာရဲ့အဆိုအရဘယ်အချိန်မှပြုတ်ကွဲမလဲဆိုတာကိုသက်ဆိုင်နေကြပါတယ်။ Jurista Group အဖွဲ့ကနိုင်ငံရေးတိုင်ပင်ခံမန်ဖို့ဒ်ကတော့ထိုင်းအစိုးရတဲ့၄နှစ်ကြာတဲ့အတိုင်းတည်ငြိမ်မယ်ဆိုရင်သူ့အနေနဲ့တန်တော်ဖြစ်မိမယ်လို့လည်းဆိုပါတယ်။မလအတွင်းကကျင်းပခဲ့တဲ့ထိုင်းယူကောက်ပွဲမှာပြက်ပြက်တတအနိုင်ရတဲ့ပါတီမရှိတာကြောင့်မြန်မာအစိုးရတက်မှာပါတီစကားခုပါဝင်နေပြီးသူတို့ပါတီအချင်းချင်းနဲ့နိုင်ငံရေးကိစ္စတွေပြည်ပြိုင်ဆိုင်နေကြပါတယ်။စင်ကာပူခြေဆိုင်ရှေ့တောင်အာရှဒေတာလီလာရီအင်စတီကျူကသူတည်တည်ပွန်ချာဒါစရီဘွန်နူဘူတ်ကတော့တော်တော်ကြာမှာပဲပရိတ်ချန်အိုချာကိုအွန်လိုင်းမှာအတိုက်ခံကြောကြားရေးသားနာတွေကန့်နှံ့နေပြီဖြစ်ကြောင်းထိုင်းစစ်တပ်ဟာသဘောထားမတူတဲ့သူတွေအကြားညှိနှိုင်းပေးပြီးမျိုးသားပြန်လည်စစ်ဆေးရေးကိုလုပ်မဲ့အစားစစ်တပ်အာဏာတည်ငြိမ်ဖို့အတွက်ဥပဒေကိုတရားကျမ်းကြီးပြင်းစင်ရေးဆွဲနေတယ်လို့ပြောပါတယ်။ချူလာလာကောင်တက်ကတူကတတိကတီတီနာပွန်ချီဒရာကတော့စစ်တပ်အာဏာသိမ်းမှုတွေအခြေခံဥပဒေနဲ့ရွေးကောက်ပွဲတံတရာလဲနေတာတွေရပ်ဆိုင်ဖို့မရှိသေးဘူးလို့ပြောပါတယ်ခင်ဗျ။